စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့ရေရှင်ဆက်ဆောင်စခန်းမှာစားတောက်ရေးအတွက်ရိခါပြက်လက်နေပြီးရေအခက်ခဲတွေလည်းရှိနေပါတယ်။ဒီဆက်ဆောင်စခန်းမှာကလေးငယ်တွေပါဝင်ဆက်ဆောင်သူဦးရေက2000နီးပါးလောက်ကိုရှိနေတာပါ။ဒီအကြောင်းမြန်မာနိုင်ငံတဲကသတင်းပေးပို့တာကိုအခြေခံပြီးကိုခင်မောင်စုံမင်းပြပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်ကရေရှင်ဆက်ဆောင်စခန်းမှာပြီးခဲ့တဲ့မေလအစောပိုင်းကလေးကရိခါပြက်လက်နေတယ်လို့ကလေးမျိုးနယ်ဆစ်ဆောင်တွေကိုကူညီပေးနေသူကိုသူရင်စင်ကပြောပါတယ
်လက်တလောအချင်းနယ်မှာကတော့ကလေးနယ်မှာဆိုတော့အကြီးဆုံးဆစ်ဆောင်စခန်းပေါ့နော်ရေရှင်ဆစ်ဆောင်စခန်းပေါ့ရေရှင်ဆစ်ဆောင်စခန်းတို့ကြီးပြည့်ရတာဖြစ်တယ်ရွာလုံးချက်မိရှုခံရတဲ့အချင်းနယ်အာကြုံတွေ့ထားရကြအစ်ဘေးဆောင်ရရလည်းကျွန်တော်တရွာလုံးပေါ့နော်တောတောင်ထဲမှာအားလုံးကြောင်းချေကမှာစစ်ဘေးဆောင်ရနှစ်နှစ်ပြည့်တော့မယ်ကရိခါပိုင်းပေါ့နော်အဓိကဆန်ပေါ့ဗျာဆန်ပြက်လက်မှုနဲ့ငါးလပိုင်းစကရေဆံပြက်လက်မှုနဲ့ကြုံတွေ့နေရကြ။အ
ဲ့ဒီရေရှင်ကျေးရွာနဲ့အနီးတစ်ဝိုက်မှာပြီးခဲ့တဲ့2022ခုနှစ်မေလအစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲ3ရက်ကြာဖြစ်ပွားပြီးတဲ့နောက်မှာရေရှင်ကျေးရွာဟာရွာလုံးကျွတ်မီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အခုရေရှင်စစ်ဆောင်စခန်းမှာလူဦးရေ2000နီးပါးရှိပြီးကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေမှာကျောင်းသားဥယျာဉ်200ကျော်တက်ရောက်ပညာသင်ကြားနေတယ်လို့ပြောပါတယ်
။အဲ200ကျော်မှာကျွန်တော်တို့ကျောင်းသုံးပစ္စည်းပေါ့။အလူအတ်လူအတ်စတလည်းရှိတယ်ကြ။အဲလက်တလုံးမှာကတော့ကျွန်တော်ကတော့အပြိပတ်မှာဗန္နငွေရှာဖွေးခံမှာပေါ့နော်။ဒီကျောင်းသား200ကျော်အတွက်ကျောင်းဆောင်900ဆောင်တိဆောက်ပေးနေတယ်ကြ။အမိုးတွေအကြိုက်ပေါ့နော်လုံးလုံးချုံချုံနဲ့မိုးတွင်းမှာအကောင်းဆုံးပညာသင်ကြားနိုင်ဖို့ကြောင့်ကျွန်တော်ကတော့အကူအညီကမှကျွန်တော်အတိအောက်ပေးနေတယ်။သူ့ပင်မဲ့ရေရှည်အတွက်မှာကတော့ကျွန်တော်တို့ရေလိုအပ်ချက်တွေလည်းရှိနေကြ
။ကလေးငယ်တွေကို CDM ဆရာဆရာမတွေနဲ့စေတနာဝန်ထမ်းတွေပူးပေါင်းပြီးသင်ကြားပေးနေတယ်လို့သိရပါတယ်။ဆစ်ဆောင်နေသူတွေအတွက်ပြည်တွင်းပြည်ပအဖွဲ့တွေကနေအရင်တုန်းကလားစင်ထောက်ပံ့တာမျိုးရှိပေမဲ့လည်းအခုနောက်ပိုင်းမှာအလူတွေရပ်တန့်သွားလို့စားတောက်ရေးကျတဲနေကြပါတယ်။ရေလိုအပ်ချက်ကလည်းရေရှင်ဆစ်ဆောင်စခန်းရဲ့အဓိကအခက်အခဲဖြစ်နေပါတယ
်ရေရှင်ဆစ်ဆောင်စခန်းဆိုရင်ကျွန်တော်ရင်းအင်တန်ရှားပါးတွေကရေအရန်ခက်ခဲတဲ့ဆစ်ဆောင်စခန်းဖြစ်တယ်ရေတွင်းတူးရင်တော့မှကျွန်တော်တို့ရေတွင်းကိုကျွန်တော်တို့ရေဆုပ်စစ်နဲ့အသုံးပြုပြီးခါမှသာကျွန်တော်အသုံးပြုရတဲ့အခြေအနေမှာရှိနေတယ်က
ရွာလုံးကျွတ်မီးရှို့ခံလိုက်ရတဲ့ရေရှင်ရွာကန်တွေအမိုးကာနဲ့တဲထိုးပြီးကျုံရနေရတဲ့အခြေအနေမှာစားတောက်ရေးနဲ့ရေအခက်အခဲကအခုလက်တလောအဓိကလိုအပ်ချက်ဖြစ်ပါတယ်ကလေးငယ်တွေရဲ့စာသင်ဆောင်တွေလည်းမုံတိုင်းတန်ကြောင့်ပျက်စီးခဲ့ရပေမဲ့ပြန်လည်ပြုပြင်ပြီးသင်ကြားပေးနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားစီရေးတင်းမာမှုတွေရှိနေတဲ့ဇကိုင်းတိုင်းမှာတိတွေ့တိုက်ပွဲမရှိတဲ့နေရာတွေမှာလည်းစစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ရွာတွေထဲဝင်လာတာကြုံရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်လာရင်ဒေသခံတွေဟာ3-4ရက်လောက်ထွက်ပြေးတိမ်းရှောင်နေကြရတာဟာလည်းပုံမှန်လိုဖြစ်နေတဲ့အခြေအနေပါထိတွေ့တိုက်ပွဲမရှိပေမဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေတောက်လျှောက်ရှိနေတယ်လို့လည်းပြောပါတယ်ခင်ဗျာ